မြန်မာနိုင်ငံနဲ့ဆက်ဆံရေးတွေတိုးမြင့်သွားဖို့ရည်ရွယ်ထားပေမဲ့နိုင်ငံရေးနဲ့လူခွင့်ရေးအခြေအနေတွေတိုးတက်အောင်စစ်ဆေးရဘက်ကလှုံ့ဆော်ဖို့လိုအပ်နေဆဲဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံဟာဒီမိုကရေစီထုံးကားတဲ့တိုင်းပြည်အဖြစ်ပေါ်ထွန်းလာဖို့နိုင်ငံတကာတိုင်းဝိုင်းနဲ့အတူအမေရိကန်ပြည်ထောင်စုကပြောလင့်ထားတယ်လို့လည်းမြန်မာလူ့လက်ရေးနေအထိမ့်မဲ့အဖြစ်အမေရိကန်နိုင်ငံသားရေးဌာနကမနေ့တုန်းကပဲကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုလိုက်တာပါ။ဒီအကြောင်းပြေဆိုကိုတော့အမေရိကန်နိုင်ငံသားရေးဌာနကိုဆက်သွယ်မေးမြန်းထားတဲ့ကိုအောင်လူဦးကပြောပြပေးပါရှင်။
ဒီမိုကရေစီနှိကျတဲ့တိုင်းပြည်တစ်ခုဖြစ်ထွက်ပေါ်လာဖို့မြန်မာစစ်ဆေးရအနေနဲ့နိုင်ငံရေးတိုးတက်မှုတွေလုပ်ရလိမ့်မယ်လို့ဇန်နဝါရီလ4ရက်အင်္ဂါနေ့မှာကြေညာမဲ့63နှစ်မြောက်မြန်မာလွတ်လပ်ရေးနေ့ထိမ့်မှတ်ဖြစ်အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ကြေညာချက်မှာပြောဆိုလိုက်တာပါလွတ်လပ်ရေးနေ့အခါသမယမှာမြန်မာပြည်သူတွေမျှော်လင့်နေတဲ့ဒီမိုကရေစီတိုင်းပြည်ဖြစ်ပေါ်ထွန်းလာစေဖို့ဆက်လက်ထောက်ခံအားပေးသွားမှာဖြစ်တဲ့အကြောင်းကြာသပတင်းတွေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့တာလို့အမေရိကန်နိုင်ငံသားရဲ့ဌာနအရှေ့အာရှရေးရာလူမှုဆက်ဆံရေးဌာနရဲ့ညွှန်ကြားရေးမှူးဒါရာပရာတီဆိုကပြောပါတယ်
We are unwavering in our support for an independent, peaceful, prosperous, and democratic.
လူလက်ငင်းချင်းပြီးတော့တရားဝါပြောတဲ့ဒီမိုကရေစီနှီးကြတဲ့မြန်မာနိုင်ငံဖြစ်လာဖို့အတွက်ကျမတို့အနေနဲ့ဒီဇိုင်းမမတ်အားပေးထောက်ခံပါတယ်
။မြန်မာစစ်ဆေးရရဲ့နိုင်ငံရေးနဲ့လူခွင့်ရေးမှတ်တမ်းတွေနှင်းကြနေတဲ့အတွက်ပိတ်ဆို့တန်ခတ်အရေးယူမှုတွေချမှတ်ထားတဲ့အမေရိကန်ပြည်ထောင်စုမှာသမ္မတဘရက်အိုဘားမားဆိုရတက်လာခဲ့တဲ့နောက်မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံရေးမူဝါဒတွေကိုပါချမှတ်ကျင့်သုံးလာခဲ့တာပါ။ဒါပေမဲ့လည်းစစ်ဆေးရဘက်ကဆက်ဆံရေးတွေတိုးတက်လာစေမယ့်ပြုပြင်ပြောင်းလဲမှုတွေကိုတော့ထိထိရောက်ရောက်ကျင့်သုံးတာမျိုးမရှိသေးဘူးလို့လည်းအမေရိကန်ပြည်ထောင်စုကပြောဆိုထားတာဖြစ်ပါတယ်။အမေရိကန်ကဆက်ဆံရေးတွေတိုးမြင့်နိုင်မှုလမ်းဖွင့်ထားစေဖြစ်ပေမဲ့စစ်ဆေးရကတည်ထားတဲ့နိုင်ငံရေးခြေလှမ်းတွေကိုလှမ်းမှသာဖြစ်နိုင်လိမ့်မယ်လို့လည်းနိုင်ငံခြားရေးဌာနကြေညာချက်ကအလေးထားပြောဆိုခဲ့တာပါ။
The United States remains prepared to improve bilateral relations, but looks to the Burmese government to meet the aspirations of its diverse peoples.
American ပြည်အောင်စုအနေနဲ့နှစ်နိုင်ငံသားဆက်ဆံရေးတွေတိုးတက်စေဖို့ပြင်ဆင်ထားဆဲဖြစ်ပါတယ်ရှင်။ဒါမဲ့လည်းမြန်မာနိုင်ငံသားတွေအားလုံးနဲ့စစ်မှန်တဲ့အမျိုးသားပြန်လည်တင်းမြတ်မှုတွေရရှိစေဖို့နိုင်ငံရေးကျင်းသားတွေအားလုံးပြန်လွတ်ပေးတာအားလုံးပါဝင်ပြီးတော့အဓိပ္ပာယ်ပြေဝတဲ့ဆွေးနွေးပြောဆိုမှုတွေလှုပ်ဆောင်တာတွေနဲ့မတူကွဲပြားတဲ့သူတွေရဲ့အဆန္ဒတွေကိုမြန်မာအစိုးရကဖြည့်ဆည်းပေးနိုင်သလားဆိုတာကိုလည်းအမေရိကန်ပြည်အောင်စုကကြည့်နေပါတယ်
။မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံရေးမူဝါဒတွေရဲ့ဒဇယ်တစ်ပိုင်းဖြစ်တဲ့အမေရိကန်နိုင်ငံသားဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဒုလက်ထောက်နိုင်ငံသားဝန်ကြီးဂျိုးဆက်ယွန်းဒီဇင်ဘာလ9ရက်နေ့က4ရက်ကြာမြန်မာနိုင်ငံကိုတွားရောက်ခဲ့တာပါ။ခီးစဉ်တွင်မှာတော့စစ်ဆေးရတာဝန်ရှိသူတွေနဲ့သာမကနိုဝင်ဘာလ13ရက်နေ့မှာနေအင်ချေချုပ်ကပြန်လည်လွတ်မြောက်လာတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့ပါတွေ့ဆုံပြီးမြန်မာအရေးဆွေးနွေးမှုတွေလုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဒီလိုဆက်ဆံမှုတွေဟာအမေရိကန်ပြည်ထောင်စုရဲ့အမျိုးသားအကျိုးစီးပွားအတွက်ပါအထောက်အကူဖြစ်စေတာမို့ဆက်လက်ကျင့်သုံးသွားမယ်အကြောင်းကိုလည်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူတူဖြစ်တဲ့မတ်တုံနာကလည်းဗုဒ္ဓဦးနေ့ကပဲပြောဆိုခဲ့တာပါ။ဒေါက်တာဆန်းစုကြည်ကတော့အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံရေးအကျဉ်းသားတွေပြန်လည်လွတ်မြောက်ရေးလို့ကိစ္စမျိုးတွေမှာတိတိကျကျသတ်မှတ်ချက်တွေနဲ့အကောင့်အထည်ဖော်ဆောင်ရွက်သွားတဲ့မူဝါဒမျိုးချမှတ်တင်တဲ့အကြောင်းနဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တစုတစည်းတဲ့မြန်မာအရေးကိုပူးပေါင်းဆောင်ရွက်နိုင်ရင်ပုံမထိရောက်မှုရှိနိုင်မယ်အကြောင်း VOA မြန်မာပိုင်းနဲ့မင်းမြန်ကန်တခုအတွင်းမှာပြောဆိုထားတာပါမြန်မာလူလတ်ရေးနဲ့ထိမှတ်ဖြစ်နိုင်ငံရေးဌာနရဲ့ကြာသပတင်းနဲ့ကြေညာချက်မှာတော့အမေရိကန်ပြည်ထောင်စုဟာနိုင်ငံတကာမိသားစုနဲ့အတူမြန်မာနိုင်ငံသားတွေလူလတ်ရေးရဲ့အရာတာကိုခံစားနိုင်ဖို့မျှော်လင့်ထားဆဲဖြစ်တဲ့အကြောင်းပြောခဲ့တာလည်းဖြစ်ပါတယ်
We join the international community in anticipating the day when Burma's citizens will succeed in their peaceful efforts to exercise
မြန်မာနိုင်ငံသားတွေအနေနဲ့နိုင်ငံတကာလူ့အခွင့်အရေးတွေကိုလွတ်လွတ်လပ်လပ်ခံစားကျင့်သုံးနိုင်ဖို့ကြိုးပမ်းမှုတွေအောင်မြင်မဲ့တနေ့ကိုနိုင်ငံတကာမိသားစုနဲ့အတူကျမတို့ကလည်းမျှော်လင့်ဆောင်စားနေပါတယ်
မြန်မာစစ်ဆေးရကတော့ဒီမိုကရေစီနှိကျတဲ့တိုင်းပြည်တစ်ခုဖြစ်အကောင့်အထည်ဖော်နေတဲ့လုပ်ငန်းစဉ်ရဲ့တစိတ်တပိုင်းအဖြစ်ဆိုပြီးနိုဝင်ဘာလ9ရက်နေ့တုန်းကနှစ်ပေါင်း20အတွင်းပထမဆုံးအကြိမ်ရွေးကောက်ပွဲတွေကျင်းပခဲ့တာပါဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာတိုင်ဝမ်ကတော့ဒီမိုကရေစီလိုလားသူတွေကြဲကြဲပြန့်ပြန့်ပါဝင်ခွင့်မရှိသလိုအများကယုံကြည်လက်ခံမှုခက်ခဲတဲ့အခြေအနေအောက်မှာရွေးကောက်ပွဲတွေကိုကျင်းပခဲ့တာလို့ပြောဆိုထားကြတာဖြစ်ပါတယ်ခင်ဗျာ